မြန်မာနိုင်ငံမှာရောက်နေတဲ့ရှေ့တောင်အာရှနိုင်ငံများအဖွဲ့အာဆီယံကိုယ်စားလှယ်တွေနဲ့မြန်မာစစ်ကောင်စီကောင်ဆောင်ပို့ချုပ်မှုကြီးမင်းအောင်လှိုင်တို့နေပြည်တော်မှာဒီကနေ့တွေ့ဆုံခဲ့ပါတယ်။ဘရူနိုင်းနိုင်ငံဒုတိယနိုင်ငံခြားရေးဝန်ကြီးအာဝန်ဖင်ယိုဆော့ဖ်အာဆီယံအတွင်းရေးမှူးချုပ်လင်ဂျော့ခွေနဲ့ပို့ချုပ်မှုကြီးမင်းအောင်လှိုင်တို့တနားရီကြကြော်လောက်တွေ့ဆုံခဲ့တဲ့အကြောင်းစစ်ကောင်စီပြောခွင့်ရပို့ချုပ်ဆောင်မင်းထုံးက VOA ကိုပြောပါတယ
်။ဒီမတရားသိမ်းပညာထားတဲ့ CIA NUG တို့နဲ့ဆက်လင်းပြီးစံပယ်အဖွဲ့တွေအမေမနိုင်ငံတွေမှာကျန်းတဲ့လုံဆောင်နေမှုအခြေအနေဒီ2020ပြည်နှစ်ပါတယ်ရောဒီမျိုးတွေခြေတွေရွေးကောက်ပွဲမှာမဲဆင်းအမရင်းကျဲမှုဖြစ်ပေါ်ခဲ့နေတယ်အခုကျွန်တော်စစ်ဆေးတွေ့ရှိနေလို့အခြေအနေတွေပြီးတော့ညောနိုင်ငံအတွင်းပြည်ရင်အေးချမ်းသွားခြင်းမှာရွေးကောက်ပွဲပြန်လဲကျင်းပပြုလုပ်သွားမယ်အခြေအနေတွေပြီးတော့ဒီအပြင်ဆောင်အောင်မှုဆိုင်ရာအကူအညီပေးရေးကိစ္စတွေမှာမြန်မာနိုင်ငံနဲ့ပူးပေါင်းဆောင်ရွက်တဲ့ကိစ္စတွေအဲဒါကိုဆွေးနွေးကြနိုင်ခဲ့ပါတယ်
အာဆီယံအတိုက်ဝန်တည်ထောင်ရေးကိစ္စ၊ကိုဗစ်ကရောဂါကိစ္စအပေါင်းဝင်အခြားအကြောင်းအရာတွေကိုပါဆွေးနွေးကြတယ်လို့လည်းဘုချုပ်ဇော်မင်းထွန်းကပြောပါတယ်။အာဆီယံကိုယ်စားလှယ်နှစ်ဦးဟာကြာလပတ်နေ့ညမှာနေပြည်တော်ကိုရောက်လာတာပါ။ပြည်တွင်းရေးဝင်မဆွတ်တဲ့မူဝါဒလက်ခံထားတဲ့အာဆီယံအသင်းကြီးကဧပြီ24ရက်နေ့မှာမြန်မာအရေးအထူးအစည်းအဝေးတစ်ရက်ကိုကျင်းပခဲ့တာမှာတော့ဘုချုပ်မူကြီးမင်းအောင်လှိုင်တက်ရောက်ခဲ့ပါတယ်။အဲ့ဒီအစည်းအဝေးအပြီးမှာတော့မြန်မာနိုင်ငံတွင်းကအကြံဖတ်မှုတွေရပ်ဖို့အာဆီယံအထူးကိုယ်စားလှယ်တူခန့်အပ်ဖို့အပါဝင်အချက်၅ချက်ပါပုံသဘောတူညီမှုတွေကိုချမှတ်ခဲ့ကြပါတယ်။ဒါပေမဲ့လည်းအာနာတိန်စစ်ကောင်စီကအဲ့ဒီသဘောတူညီချက်တွေကိုတိတိကျကျလိုက်နာတာမျိုးမရှိသေးပါဘူး။